ထိုင်းနိုင်ငံအတွင်းအဓိကပစုံတင်ပို့ကုန်တစ်ခုတည်းနဲ့ဒီ2019ခုနှစ်ပထမဆယ်လပတ်မှာအမေရိကန်ဒေါ်လာ$1.6ဘီလီယံပို့တင်ပို့ရောင်းချနိုင်ခဲ့တယ်လို့ထိုင်းကုန်ထုတ်လုပ်မှုစည်းရုံးနေမှာဖော်ပြပါတယ်။ခုဆိုရင်တော့နိုင်ငံရဲ့စီးပွားရေးအခြေအနေဟာတော်တော်လေးကိုဆိုးဆိုးဝါးဝါးအခြေအနေကိုစိုက်ရောက်နေပြီလို့ပင်လယ်ဇာလုပ်ငန်းရှင်တွေကပြောပါတယ်။ဒါကြောင့်ကူးစက်မှုခံနေရတဲ